ရင်သစ်သမ္မတအမနီယယ်မက်ခရွန်ဟာအစ္စရေးနိုင်ငံကိုဒီနေ့မှတွားရောက်ခဲ့ပါတယ်။ဟာမက်စ်တို့ရဲ့တိုက်ခိုက်မှုအပြီးအစ္စရေးနဲ့စီးလုံးညီညွတ်မှုကိုထုတ်ဖော်ပြသတဲ့ပုံနဲ့ဂါဇာကမ်းမြောင်မှာရှိတဲ့အရဲသားတွေကိုအကာအကွယ်ပေးဖို့တွန်းအားပေးတဲ့အနေနဲ့အစ္စရေးကိုနောက်ဆုံးမှတွားတဲ့ကမ္ဘာခေါင်းဆောင်တူလည်းဖြစ်ပါတယ်။မက်ခရွန်ကအစ္စရေးသမ္မတအိုက်ဇက်ဟာဇက်ကိုဖြစ်ပျက်ခဲ့တာယူတဲ့ဘရောမှာမိနိုင်မှာမဟုတ်ကြောင်းနဲ့ဟာမက်စ်ကထိမ့်သိမ်းထားတဲ့တရားခံအားလုံးကိုလွှတ်ပေးဖို့ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့တယ်လို့အကြမ်းဖက်ဝါဒကိုစန့်ကျင်တဲ့စစ်ပွဲမှာအစ္စရေးတယောက်တည်းအထူးကြံမနေစေရဘူးဆိုတာကိုသိစေလိုကြောင်းလည်းပြောပါတယ်။အစ္စရေးစစ်တပ်ကဟာမက်စ်ဌာနချုပ်ကိုပြစ်မှတ်ထားပြီးဟာမက်စ်လက်ထောက်တပ်မှုအများအပြားတိုက်စုံးမှုအပါအဝင်ဂါဇာကမ်းနောက်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီတင်ပတ်တဲ့အစ္စရေးရဲ့တိုက်ခိုက်မှုတွေမှာလေဗရွန်အခြေစိုက်စစ်သွေးကြွဟစ်စ်ဘိုလာအဖွဲ့ကလည်းပြစ်မှတ်ထားခဲ့တယ်လို့ပြည်ပခကျေပြန့်လာအောင်လုပ်မယ်ဆိုရင်ပေးဆက်ရမယ်လို့လည်းအစ္စရေးသမ္မတကတတိပေးခဲ့ပါတယ်။ဟာမက်စ်အဖွဲ့ရဲ့ဒီလာဇန်ကတိုက်ခိုက်မှုကြောင့်အစ္စရေးမှာလူ1400ကျော်သေဆုံးခဲ့ပြီးပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကတော့ဂါဇာမှာသေဆုံးသူအနည်းဆုံး9089ဦးရှိလာခဲ့ပြီးအခြားလူပေါင်း15293ဦးဒဏ်ရာရခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်။